Pakistan နိုင်ငံအနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာတော့ရွေးကောက်ပွဲစည်းရုံးရင်းနေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့ဘုံပေါက်ကွဲမှုနှစ်ခုကြောင့်မို့လို့အနည်းဆုံး28ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူဦးရေ241တန်းရှိတဲ့ပါကစ္စတန်နိုင်ငံမှာမနှက်ပြန်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေခြင်းဖြစ်ပါတယ်။ပီရှင်းနဲ့ကီလာဆိုင်ဖူလာခရိုင်ကပေါက်ကွဲမှုတွေကြောင့်ရွေးကောက်ပွဲရဲ့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရွေးကောက်ပွဲတွေဟာစီစဉ်ထားတဲ့အတိုင်းကျင်းပဖို့အရေးကြီးကြောင်းကိုလည်းပြည်내အစိုးရပြောခွင့်ရဂျန်အချက်ဆိုင်ကပြောပါတယ်။ဒီမိုကရေစီစနစ်မှာအရေးကြီးတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြမ်းဖက်ဝါဒီတွေကြောင့်ထိခိုက်ခံမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဘလူချစ်စတန်ကတခြားခရိုင်တစ်ခုမှာတော့လူ9ယောက်အသက်ဆုံးခဲ့ရတဲ့ရွေးကောက်ပွဲစည်းရုံးရေးလှုပ်ရှားမှုမှာပေါက်ကွဲမှုဖြစ်ခဲ့ပြီးတော့တရင်တစ်ပတ်အကြာမှာအခုလိုနောက်ထပ်ပေါက်ကွဲမှုတွေဖြစ်နေတာပါ။အခုနောက်ဆုံးပေါက်ကွဲမှုတွေအတွက်ဘယ်အဖွဲ့အစည်းကမှတော့သူတို့လက်ချက်ဆိုပြီးတော့ကြေညာတာမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကပေါက်ကွဲမှုကိုတော့ဒေတာရင်းမှာအခြေစိုက်လှုပ်ရှားတဲ့ IZK အဖွဲ့ကသူတို့လက်ချက်အဖြစ်နဲ့ပြောဆိုထားပါတယ်ရှင်။